ပြင်သစ်သမ္မတရွေးကောက်ပွဲပထမအကြိမ်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပနေပါတယ်။နိုင်ငံတော်ဝန်မဲယုံပေါင်း6000ကျော်ဖွင့်လှစ်ထားပြီးမဲပေးခွင့်ရှိသူ48တန်းနီးပါးတို့သမ္မတလောင်း12ဦးကိုရွေးချယ်မဲပေးနေကြတာပါ။လက်ရဆွန်းကနေလေဝဲဆွန်းဝါဒီသမ္မတလောင်း12ဦးတို့ဝင်ရောက်ရှင်းပြနေတဲ့ပြင်သစ်သမ္မတရွေးကောက်ပွဲကတော့ဆယ်စုနှစ်တည်းအတွင်းစိတ်ဝင်တစားစောင့်ကြည့်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲအကျိုးရပ်ပိုင်းလိုမှာမြို့တော်ပါရီမှာအကြမ်းဖက်ဝါရဆဲတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်ဒီကနေ့ရွေးကောက်ပွဲကိုတော့လုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်။ရွေးကောက်ပွဲမှာလည်းအမျိုးသားရေးသမားအစ္စလာမ်ဆန့်ကျင်သူသမ္မတလောင်းမရင်းလက်ဖန်ကဦးဆောင်နေတာပါ။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားတဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းပြင်သစ်နိုင်ငံတဝန်လမ်းမာတွေပေါ်မှာရဲတပ်ဖွဲ့ဝင်5000လုံခြုံရေးချထားပြီးအထူးတပ်ဖွဲ့ဝင်တွေအပါအဝင်စစ်သား9000ကိုလည်းအားဖြည့်ထားပါတယ်။ရွေးကောက်ပွဲကြိုကာလမှာတော့လက်ဝဲအလဲအလတ်ဝါဒီစီးပွားရေးဝန်ကြီးဟောင်းအီမန်နျူအယ်မက်ခရွန်ကဦးဆောင်ပါတယ်။အထူးသဖြင့်မွတ်စလင်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်လာမှုတွေအပါအဝင်ပြင်သစ်နိုင်ငံတွင်ရွှေ့ပြောင်းအခြေချမှုအလုံးနီးပါးကိုရပ်ဆိုင်ပစ်လွန်နေတဲ့မရင်းလက်ဖန်ကနောက်ကကတ်လိုက်ပါတယ်။ဥရောပသမ္မတကနေပြင်သစ်နိုင်ငံနှုတ်ထွက်ရေးကိုမရင်းလက်ဖန်ကလိုလားနေတာဖြစ်ပါတယ်။နောက်ထပ်ထိတ်တန့်ရောက်လူတွေနေသူတွေကတော့ပြည်သူအသုံးစရိတ်တွေကိုဖျက်တော့နောက်ဥရောပသမ္မတတွင်ပြုပြင်ပြောင်းလဲရေးအတွက်တွန်းအားပေးလို့သူဖရန်ဆွာဖီယွန်းနဲ့လက်ဝဲစွန်းကိုစလေလောက်တူဖြစ်တဲ့ဂျင်းလူမဲလန်ချွန်းတို့ဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲမှာမဲအများဆုံးရတဲ့သမ္မတလောင်း2ဦးတို့ကမေလ9ရက်နေ့မှာကျင်းပမယ်။အပိသက်ရွေးကောက်ပွဲမှာထပ်ပြီးတော့ရှင်ပြိုင်ကြရမှာဖြစ်ပါတယ်။